ရှိခုနှစ်ဖေဖော်ဝါရီလ14ရက်နေ့ကထိုင်းနိုင်ငံမဲဆောက်မြို့မှာလှုပ်ကြံခံခဲ့ရတဲ့ကရင်မျိုးသားစီယုံ KNU ရဲ့ဒူရီတူရဲမှုဟောင်းဖရိုမန်ရှာလာဖန်အတွက်အမတ်တရအနေနဲ့ဖရိုမန်ရှာလူငယ်ခေါင်းဆောင်စုကိုနှစ်တိုင်းပေးအပ်ချီးမြှင့်နေရမှာ2022ခုနှစ်အတွက်စုကိုပဲခူးတိုင်းတောင်ငူခရိုင်ထန်းတပင်မြို့နယ်ထိုလီဝါကရင်လူထုထက်တန်းကျောင်းကကျောင်းအုပ်ဆရာမနော်ဟေတီကျူးရွေးချယ်ခံရပါတယ်ဗြိတိန်နိုင်ငံခြေဆိုင်ဖန်ဖောင်ဒေးရှင်းကချီးမြှင့်တာဖြစ်ပြီးဒီစုနဲ့အတူအမေရိကန်ဒေါ်လာ4,000ကိုလည်းချီးမြှင့်မှာဖြစ်ပါတယ်။ဆီယမနော်ဟေဒီဂျူးကဖရိုမန်ရှာဟာသူလေးစားတံပိုးထားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တဲ့အတွက်ဒီစုချီးမြှင့်ခံရတဲ့အပေါ်မှာဝမ်းမြောက်ဂုဏ်ယူမိတယ်လို့ပြောပါတယ်။
အရရဲ့ဒီခေါင်းဆောင်ပရိုမန်ရှာလာဖာဆိုလို့ရှိရင်ကျမတို့တံပိုးထားတဲ့လေးစားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့သူရဲ့စုကိုရတဲ့အတွဲအရန်ကိုပေါ့နော်ဝမ်းသာဖြစ်တဲ့ဒီစုရတဲ့အပေါ်မှာကျမရဲ့ဒီကျောင်းအတွက်ပေါ့နော်ဒီ community မှာကျမရဲ့ကျောင်းအခုလက်ရှိလုံးလုံးစတင်နေတဲ့ကျောင်းအတွက်ရောဒီကျမအခုနေတဲ့ဒီခရိုင်ပေါ့နော်ခရိုင်တောင်ခရိုင်အတွက်လည်းဂုံယူဇေယျတစ်ခုအနေနဲ့ဖြစ်စေတဲ့အတွက်ကျမလည်းတစ်ဖက်ကနေပြီးတော့ရန်ဝန်းတာလည်းပေါ့
ဒီစုကိုလူမှုရေးလုပ်ငန်းတွေမှာအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ကရင်လူငယ်ခေါင်းဆောင်တွေကိုရွေးချယ်ပေးအပ်တာဖြစ်ပါတယ်ဆီယမနိုဟီတီကျူဟာပညာရေးဥဆောင်ကဏ္ဍအပြင်ရက်ရွာလူတို့အကျိုးအတွက်တဘာဝပတ်ဝန်းကျင်အကျိုးအတွက်လှုပ်ရှားမှုတွေလုပ်ခဲ့သူပါ
လူတို့နဲ့ထိတွေ့တဲ့အပိုင်းမှာဆိုရင်ကျမအများကြီးဟိုလှုပ်ဖြစ်တယ်ပေါ့ဒီမှာအကြောင်းစပြီးတော့တာဝန်ယူကြတဲ့ကကျမလူတို့နဲ့အများနဲ့ထိတွေ့ဖြစ်အောင်ပေါ့နော်ဟိုကြိုးစားတယ်ပေါ့အထူးတဖြစ်ကျောင်းသားမိဘတွေပေါ့နော်ကျောင်းသားမိဘတွေရွာမှာရှိတဲ့ဒီခေါင်းဆောင်တွေနဲ့ပေါ့နော်အမြဲတမ်းဟိုအဆက်အသွယ်လေးတွေလုပ်တဲ့ဟိုထိတွေ့တဲ့ဟိုစီဝေးတွေလုပ်တယ်ပေါ့နော်သူတို့စီလည်းရအောင်သွားပြီးတော့တချို့အကြောင်းကိစ္စအပြင်ပေါ့တခြားအလုပ်ငန်းတွေမှာလည်းကျမကဟိုသွားပြီးတော့ပေါ့နော်ဟိုထိတွေ့အနည်းဆက်ဆုံးပေါ့နော်ထိတွေ့တဲ့လုပ်ငန်းတွေလည်းလုပ်တာပေါ့နော်အဲ့ဒါတွေလည်းဟိုပါမယ်ပြည့်ရှိဒီတဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ကိစ္စတွေလည်းကျမဟိုလုပ်တာပေါ့နော်စာသင်နေတဲ့တစ်ဖက်မှာလည်းဒါလေးတွေလည်းဟိုလုပ်သင့်တဲ့အရာလို့ထင်ဆိုလုပ်တာတွေပေါ့နော
်သူ့ရဲ့လူမှုအကျိုးပြုလှုပ်ရှားမှုတွေမှာအခက်အခဲတွေစိန်ခေါ်မှုတွေကိုလည်းများစွာကြုံခဲ့ရတယ်လို့ဆီယမနိုဟီတီကျူကပြောပါတယ်
ကျမအတွက်ပေါ့နော်အရန်ခက်ခဲခဲ့တဲ့အရာတွေလည်းရှိခဲ့တယ်ပေါ့နော်ဒီတဲမှာဒီကျောင်းသားတွေအပြစ်လုပ်လို့ဟိုကျမတို့ဖြေရှင်းရတဲ့ဟိုကိစ္စတွေရှိတယ်လို့ပေါ့နော်ဟိုကျောင်းသားမိဘကြားမှာဟိုပြဿနာတွေရှိလို့သွားပြီးတော့ဖြေရှင်းပေးရတဲ့နော်ဒီဟိုကိစ္စတွေလည်းရှိတာပေါ့နော်အထူးသဖြင့်ဟိုစာရိတာဘိုင်းနဲ့ပတ်သက်တဲ့ဟာတွေပေါ့နော်ဟိုကလေးတယောက်စာမရဘူးဆိုလို့ရှိရင်သူ့ရဲ့ညံရည်ကြောင့်ဟိုသူ့ကိုနားလည်ပြေးလို့ရတာပေါ့နော်ဒါပေမဲ့စာရိတာဘိုင်းနဲ့ဆိုင်လာလို့ရှိရင်တော့ကျမအတွက်အရန်ခက်ခဲတဲ့စိတ်ကိုပါပေါ့နော်ဖြေရှင်းရတဲ့ပြဿနာဖြစ်တယ်ဥပမာပေါ့တချို့ကလေးတွေဆိုလို့ရှိရင်အပြစ်လုပ်တယ်ပေါ့နော်အပြစ်လုပ်တယ်ဆိုကြောင်းထောက်ရမယ့်အထည်တွေရှိလာတယ်ပေါ့နော်ဟိုတချို့ကပေါ့နော်မြင်တာကကြားထုတ်တင်တာပေါ့ကျမဆိုလို့ရှိရင်အတားကအခွင့်အရေးပေးတင်တာပေါ့အဲ့လိုမျိုးอ่ะဆိုလို့ရှိရင်လူတွေကပဲလူမျိုးရဲ့ဆိုတော့ကျမကမပြတ်သားဘူးပေါ့เนาะအဲ့လိုမျိုးဟာတွေလည်းဟိုကြုံရတယ်ပေါ့เนาะဆိုတော့တစ်ဖက်မှာကျမကဒီဟိုကလေးရဲ့အခွင့်အရေးကြီးတာပေါ့เนาะပြီးတစ်ဖက်မှာဟိုလူတယောက်ကပေါ့เนาะအခွင့်အရေးဟိုပေးကြည့်မယ်ပေါ့เนาะပေးကြည့်ကပြောင်းလဲသွားရှိကျမတို့အတွက်အကျိုးအမြတ်ပေါ့เนาะမပြောင်းလဲလို့ရှိတာဟိုသူ့ရဲ့ဘဝနဲ့သူဆက်သွားလိမ့်မယ်ပေါ့ပို့ဆိုတဲ့အရာလည်းရှိသေးတယ်ဘောနော်ပို့ဆိုတဲ့အရာကဟိုကျမတို့ဒီကျောင်းသားတွေကိုပြစ်ပေးတဲ့အခါမှာတစ်ခါကြာရင်ကျမတို့ဘက်ကမားသွားတာရှိတယ်ဘောနော်အဲ့ဒီပုံမှာကျောင်းသားမိဘတွေဘက်ကနေပြီးတော့လာပြီးတော့စောတကတက်ပြီးတော့ဟိုအပြစ်တင်တာတွေကြုံရတယ်ဘောနော်အဲ့ဒီပုံမှာကျမတို့ကနေပြီးတော့တာဝန်ရှိတဲ့သူအနေနဲ့သူတို့အပေါ်သူတို့ကိုပြန်ပြီးတော့တောင်းပန်ရတဲ့ဟာတွေလည်းရှိတာဘောနော်အဲ့ဒီဟာဆိုလို့ရှိလဲဒါကျမအတွက်သင်ခန်းစာဘောနော
်ဒီစုအတွက်သူ့ကိုကရင်ကျောင်းသားများကွန်ရက်အဖွဲ့ကအစိုးတင်သွင်းခဲ့တာဆိုပါတယ်သူအနေနဲ့ဒီစုကိုရတဲ့အတွက်လက်ရှိလှုပ်ဆောင်နေတဲ့အလုပ်တွေကိုပိုပြီးလှုပ်ဆောင်ရမယ်ဆိုတာပိုနားလည်လာပြီးဒီစုနဲ့ထိုက်တန်အောင်လဲဆက်ပြီးစ조사သွားမယ်လို့ဆီယမနိုဟီတီကျူကပြောပါတယ်အနာဂတ်လူငယ်တွေကိုလည်းတိုင်းပြည်အကျိုးပြုလူထုအကျိုးပြုနိုင်ဖို့အတွက်အသိပညာအတတ်ပညာတွေပိုပြီးစ조사လေ့လာသင်ယူစေချင်ပါတယ်လို့ဆီယမနိုဟီတီကျူကတိုက်တွန်းပါတယ်
ကျမတို့လူငယ်တွေကိုလူတော်တော်များများကလူငယ်ဆိုလို့ရှိရင်မျောလင့်ကြတယ်ပေါ့နော်အားကိုးတယ်လို့ပြောလို့ရတယ်အဲကြောင့်မလို့ကျမတို့တကယ်လိုအပ်တဲ့နေရာမှာပါဝင်ပေးနိုင်ဖို့ဆိုရှိတဲ့အတတ်ပညာတွေပေါ့နော်ဟိုသင်ယူစေချင်တယ်ပေါ့နော်တတ်ပညာတွေကိုပြန်ပြီးတော့ဟိုစွမ်းရည်မြင့်တင်တာတွေပေါ့နော် ကိုရသားတဲ့အတတ်ပညာတွေဒီလိလာမှုတွေပေါ်မှာပြန်ပြီးတော့เนาะဒူဒူကိုအကျိုးပြုစေချင်တယ်ပေါ့เนาะအမျိုးသမီးတွေကိုလည်းအားပေးချင်တာကအမျိုးကျွန်မတို့ဒီကောင်းဆောင်မှုပိုင်းမှာတာဝန်ယူတဲ့အခါပေါ့နော်ဟိုစိန်ခေါ်မှုတွေပေါ့နော်အများကြီးရှိမယ်ပေါ့အဲ့ဒီပေါ်မှာကျွန်တော်တို့အမျိုးသမီးဖြစ်လို့မလုံနိုင်ဘူးအမျိုးသမီးဖြစ်လို့ဒါကိုမကျော်လွှားနိုင်ဘူးလို့ပေါ့နော်မထင်ပဲနော်ဟိုလူလူချင်းပေါ့နော်ကျွန်တော်တို့လုံနိုင်တယ်ဆိုတဲ့ပေါ့နော်အစိတ်ကိုဟိုပြပြတသားထားရမယ်ပေါ့
ဒီနှစ်အတွက်ပရိုမန်ရှာလူငယ်ကောင်းဆောင်စုချင်းမြင့်ခံခဲ့ရတဲ့ကျောင်းအုပ်ဆရာမနော်ဟေတီဂျူပါရှင်ဆီယမနော်ဟေဒီဂျူရဲ့ဥဆောင်မှုအောက်မှာထိုလီဝါအထက်တန်းကျောင်းကိုအငယ်တန်းကောလိပ်အဖြစ်2018ခုနှစ်မှာတိုးချဲ့နိုင်ခဲ့ပြီးကျောင်းသားအယောက်80နဲ့ဆီယမ10ဦးကနေကျောင်းသားအယောက်900နဲ့ဆီယမ30အထိတိုးမြင့်နိုင်ခဲ့တယ်လို့လူငယ်တွေအတွက်ခေါင်းဆောင်မှုသင်တန်းတွေကိုလည်းပံ့ပိုးပေးနိုင်ခဲ့သူဖြစ်တယ်လို့ Fan Foundation ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်